ပြီးခဲ့တဲ့ရက်တုန်းကတိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကနေ၃ရက်ဇက်တိုက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်ပြီးတော့တိုက်ပွဲကြောင့်ကော့ကရိတ်မြဝတီအာရှလမ်းမှာကာဒဇင်းမီးလောင်ခဲ့ပါတယ်။အော်တိုဗလာ၂၅ရက်နေ့နေ့လယ်ပိုင်းကစပြီးတော့မြဝတီကော့ကရိတ်အာရှလမ
ကျွန်းမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားအောက်တိုဘာလ 25 ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခဲ့ပြီးစနေနေ့ကမှပြန်ဖွင့်ခဲ့တဲ့ကော့ကရိတ်မြဝတီအာရှလမ်းလဲပြန်ပိတ်ထားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်အဲကော့နွယ်မှာဒီနေ့စစ်ကောင်စီရဲ့ဖိချောင်းထိုးလာတယ်ဖိချောင်းထိုးလာတော့အဲမှာတိုက်ပွဲဖြစ်တယ် อาชาลั้นเต็มมาอ่ากองเกรย์อะญาติลีลั้นเต็มบ่ลั้นติโลกขอแล้วบ่เนาะอะล่ะกองหน่วยมาอ่าดีนี้สึกกองเสียไอ้ช่วงช้องโทรล่ะดิสึกช้องโทรล่ะတော့အဲ့မှာတိုက်ပွဲဖြစ်တယ်အာရှလမ်းတက်မှာအဲအကောင်ကြီးအများကြီးလမ်းတက်ပေါ့လမ်းတက်လို့ခေါ်တာပေါ့နော်အဲ့ဒါပေါ့နွယ်ရွာကွေးတော့အတိုင်ပွဲဖြစ်တယ်အဲ့ပွဲဖြစ်တယ်အပေါင်းဖွဲ့နဲ့ဆက်ကားဆက်နေပေါ့နော်အဲ့တိုက်ပွဲဖြစ်တော့ကားကြီးသွားလ
ကုန်ကားတစ်စီးမီးလောင်သွားခဲ့တယ်လို့လဲဆိုပါတယ်။အဲ့မှာတိုက်ပွဲဖြစ်နေတဲ့ဘယ်ဘယ်သူပြစ်လို့ပြစ်မှန်းမသိဘူး။အဲတွဲကားတစ်စီးတော့မီးလောင်သွားတယ်။အများကြီးကနေကော့ဂရိတ်ကိုဆင်းအဲ့ဒီကျွန်တော်တို့ကော့ဂရိတ်အဲ့မှာကားယူခြင်းစီးဖြည့်တဲ့နေရာပေါ့။အဲ့ဒီနေရာနားမရောက်ပြန်ဘူးကိုကြီးမှာ။ကားတစ်စီးမီးလောင်သွားတယ်။နေ့လယ်ပိုင်းကစပြီး
ကုန်ကားတွေခရီးသွားကားတွေတွာလာလို့မရပဲကားလမ်းပိတ်လိုက်တယ်လို့လည်းဒေသခံတူဦးကပြောပြပါဗျ။ဒီနှစ်ဆက်သွားပေးတယ်ဘာလဲတွမ်းသားမီးရှို့ခံပြီးလို့တဲ့။အခုလိုမျိုးတိုက်ပွဲဖြစ်တိုင်းမြဝတီကော့ဂရိတ်အာရှလမ်းမှာတွာလာနေတဲ့ကုန်ကားတွေလူစီးကားတွေပြစ်ခတ်မီးရှို့ခံရတာတွေမကြာခဏဖြစ်ခဲ့ပြီးလူသေဆုံးမှုတွေလည်းရှိခဲ့ပါတယ်။ဒီအာရှလမ်းဟာထိုင်းမြန်မာနှစ်နိုင်ငံကုန်စည်စ ကရင်ပြည်နယ်ကော့ကရိတ်ဘက်ကအခြေအနေကိုမအေးအမှားကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။